ဆိုရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေတနင်္ဂနွေပြစ်ခတ်ရစေးလက်မှတ်ရေးထိုးပြီးကျင်းပမဲ့နိုင်ငံရေးဆွေးနွေးပွဲတွေအတွက်ဒီနေ့နိုင်ငံရေးပါတီတွေဆွေးနွေးကြရလို့သိရပါတယ်ခင်ဗျာဘလို့အချက်တွေအဓိကထားပြီးဆွေးနွေးကြပါလဲခင်ဗျာ
ဟုတ်တယ်ပြအဲ့ဒီ political dialogue ရဲ့အကျိုးပေါ့နော်ကျွန်တော်တို့ political dialogue မှာဘယ်လိုလုပ်ကြမလဲဆိုအကျိုးတွေ့ဆုံဆွေးနွေးပွဲဖြစ်ပါလေက
ဟုတ်ကဲ့ဒီနေ့ပထမနေ့မှာကျွန်တော်တို့ဘာတွေများအဓိကထားပြီးဆွေးနွေးကြပါလဲခင်ဗျာ
ဟုတ်ကဲ့ဒီနေ့ကတော့ကျွန်တော် political dialogue ကြရင်ဟိုအဓိကဘာလောက်လာမလဲဆိုကျွန်တော်နိုင်ငံအရှိတ်ဆက်သွားမယ်မှုပေါင်းပေါ့နော် framework လိုအပ်လာတယ်အဲ့ဒီ framework ကိုပါကျွန်တော်နိုင်ငံရေးပါတီအားလုံးရဲ့တူညီတဲ့သဘောထားနဲ့ဘယ်လိုဆောင်ရွက်ကြရင်ကောင်းမလဲဆိုတော့ဟိုပါသဘောထားခံယူချက်ကိုကျွန်တော်ဒီနေ့ပါတီတက်ရောက်လာတဲ့ပါတီကောင်းဆောင်များအားလုံးရဲ့သဘောထားကိုဒီနေ့ဆွေးနွေးပွဲဖြစ်ပါတယ
်ဆရာဒီနေ့နိုင်ငံရေးပါတီရဲ့ဘယ်နှခုများတက်ပါလဲခင်ဗျာ
တရားဝင်တက်ရောက်တာ53ဟိုပါပေါ့နော်ဒီမလက်ဖ်ရှာမှတက်ရောက်မယ်ဒီနေ့ကတော့သူတို့အခြားကိစ္စတွေရှိလို့အဲ့ဒါကအားလုံးစုစုပေါင်းကျွန်တော်56ပါတီ3ပါတီကတော့တင်းရလာတင်းပို့တယ်နောက်နေ့မှဆက်ပြီးတော့တက်လာပါမယ်ဒီနေ့တော့ဒီနေ့တော့တို့ဘယ်လိုမှမတက်နိုင်တဲ့အနေအထားရှိလို့ဆိုတော့အဲ့ဒါ3ပါတီရှိတယ်တက်ရောက်တာတော့53ပါတီပေါ့နော
်ဒီမဟာမိတ်တိုင်းသားပါတီ UNA လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တွေရောပါလားခင်ဗျအ
ခုဒီနေ့ကျွန်တော်ဟိုပါပေါ့နော်သတိထားမိတာကတော့ဟိုအားလုံးတော့ပြန်မဆွရသေးဘူးကျွန်တော်သိတဲ့လောက်ကတော့ USCB ကမလာဘူး NLD ကမလာဘူး UNA ကအဖွဲ့မှမလာဘူး
ဟုတ်ကဲ့နိုင်ငံရေးဆွေးနွေးပွဲအတွက်အခုမူပေါင်းဆွေးနွေးမယ်ဆိုတော့ဆရာတို့မနေ့ပြန်ဒီနေ့ဘယ်လိုပုံစံမျိုးလေးချပြဆွေးနွေးသွားဖို့များရှိပါလဲခင်ဗျာ
ကျွန်တော်တို့ကမူပေါင်းဆွေးနွေးတဲ့အဆင့်ကိုမရောက်သေးပါဘူးခင်ဗျာအဲမူပေါင်းဆွေးနွေးဖို့အတွက်ကျွန်တော်တို့ဘယ်လိုကြိုတင်ပြင်ဆင်ကြမလဲဆိုတာနိုင်ငံရေးပါတီခေါင်းဆောင်တွေရဲ့သဘောထားကိုပွင့်ပွင့်လင်းလင်းပေါ်ပေါ့နော်ကျွန်တော်တို့ဆွေးနွေးတဲ့အဆင့်မှာပဲရှိတယ်အခုပါတီတဝက်လောက်ပဲဆွေးနွေးလို့ပြီးသွားတယ်ဗျာ
အဓိကဆွေးနွေးရတဲ့အချက်တွေထဲမှာကျွန်တော်တို့ဖက်ဒရယ်နဲ့ပတ်သက်ပြီးတော့ကိစ္စရေးများပါလားဘယ်လိုပုံစံမျိုးလေးများဆွေးနွေးတာရှိလဲခင်ဗျာ
အားလုံးတော့ပါပါတယ်ဗျပါတီတစ်ခုစီကိုကျွန်တော်တို့ကဒီနေ့အကျိုးဆွေးနွေးရဆိုတော့5မိနစ်စီပဲဟိုပါပေါ့နော်ပါတီကများတဲ့အတွက်5မိနစ်စီခန့်သတ်ထားပါတယ်ကျွန်တော်တို့အားလုံးသဘောတူတယ်ဆိုရင်တော့မနေ့ဖြန်ကိုသဘောတူတဲ့အချက်တစ်ချက်သုံးမွေလဲနှစ်ချက်လောက်ပေါ့နော်အားလုံးဆန္ဒသဘောတူတယ်ဆိုရင်အခုကတော့ကျွန်တော်ပါတီကောင်းဆောင်တဝက်လောက်ပဲရှိသေးတယ်တဝက်လောက်ရဲ့ဆန္ဒကတော့ကျွန်တော်သိပြီပေါ့နော်ကျန်တဲ့တဝက်ရဲ့ဆန္ဒကိုကျွန်တော်ဒီနေ့ညနေပိုင်းမှာဆက်ပြီးတော့နားထောင်ရပါအောင်ပါခင်ဗ
ျဟုတ်ကဲ့ဒီနေ့ပထမနေ့ဆွေးနွေးပွဲမှာရေဘူးအပြင်ဘလို့အချက်တရားကျွန်တော်တို့ထပ်ပြဆွေးနွေးရမယ့်အလားအလာများရှိလေဘလို့ချက်တွေများသဘောတူညီမှုအလားအလာများအားကောင်းလဲခင်ဗျ
ကျွန်တော်တို့ကတော့ဒီနေ့အဓိကဆွေးနွေးတာတော့ပြစ်ခတ်ရဆွဲပြီးနောက်ပိုင်းမှာပေါ်ကတဲ့လောက်တဲ့အဆင့်ကိုရောက်လာရင်နိုင်ငံရေးရဲ့အခမ်းအနားနိုင်ငံရေးပါတီများအခမ်းအနားဟာအဓိကတနေရာမှာပါလာမှာဖြစ်တဲ့အတွက်နိုင်ငံရေးပါတီအားလုံးရဲ့ကိုယ်စားနိုင်ငံရေးပါတီအားလုံးရဲ့ပုံသဘောထားတူညီချက်တစ်ခုခုပေါ့နော်နိုင်ငံရေးနဲ့ပတ်သက်တဲ့ဟုတ်တော့ဒါတူညီချက်ကိုအားလုံးစုပြီးတော့ယူပြီးတော့မှပေါ်ကက်တဲလောက်မှကျွန်တော်နိုင်ငံရေးပါတီများအားလုံးကအဲ့ဒီအနေနဲ့ဆွေးနွေးဖို့အဓိကကြိုတင်ပြင်ဆင်နေတာဖြစ်ပါတယ်ခင်ဗ
ျဟုတ်ကဲ့ကျွန်တော်အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကပြောနေတယ်ဒီရှစ်ပွင့်ဆိုင်ရဲ့သုံးပွင့်ဆိုင်နဲ့ပတ်သက်ပြီးတော့ဆရာတို့များဘလို့သဘောထားမြင်များရှိပါလဲခင်ဗျအ
ဲ့ဒီကောင်ကနည်းနည်းအချိန်လိုပါသေးတယ်ကြာအခုဆိုရင် energy တွေက energy ကလည်းမပြေးသေးဘူးပေါ့နော်အဲ့တော့ကျွန်တော်တို့ကအဲ့ဒီအပြည့်ဖို့ရကျွန်တော်တို့ရဒီမှာရှိတဲ့ပါတီအများကလည်းပြီးပြီးသားဖြစ်ရမယ် framework ကိုပေါ့နော်အဲ့တော့ framework အစဉ်သင့်ဖြစ်တဲ့ခါကျမှအဲ့ဒီကတကယ်လို့ပါတီအများစုက framework အစဉ်သင့်ဖြစ်ခဲ့လို့ပြီးခဲ့လို့ညှိမယ်ဆိုတဲ့ခါမှာဘယ်လိုပုံစံညှိကြမလဲဆိုတာအဲ့ဒီအတွက်ကိုကျွန်တော်ကဒီနေ့ကြိုတင်ပြင်ဆင်ထားတာပါခင်ဗျာ
ဟုတ်ကဲ့မဟာမိတ်တိုင်းသားပါစီ UN နေရာလဲဒီဆရာဦးစောတမ်းမြင့်တို့လို့လို့တို့လိုမျိုးဒီနိုင်ငံရေးပါတီအတွက်ဒီ move on တစ်ခုကိုရေးဆွဲဖို့လဲပြင်ဆင်နေလို့ကြားပါတယ်ခင်ဗျာသူတို့နဲ့ရောဘယ်လိုမျိုးဆက်သွယ်ညှိနှိုင်းသွားဖို့များရှိပါလဲခင်ဗျာ
လောလောဆယ်တော့သူတို့ UN အဖွဲ့ကတော့တပါတီမှမတက်လာဘူးခင်ဗျာသူကရေးဆွဲမယ်လို့တော့ကြားတယ်ကျွန်တော်တို့ NLD ကလည်းရေးဆွဲမယ်ကြားတယ် UN ကလည်းရေးဆွဲမယ်ကြားတယ်ဒါပေမဲ့ UN ကတက်တက်ရေးဆွဲမလား NLD ကနဲ့ပူးပေါင်းရေးဆွဲမလားတော့ကျွန်တော်တို့မပြောတတ်ဘူးပေါ့နော်ဒါပေမဲ့သူတို့မှအဆင်သင့်မဖြစ်သေးဘူးဒါကြောင့်မလို့အဲ framework နဲ့ပတ်သက်ပြီးတော့သူတို့အဆင်သင့်ဖြစ်အောင်သူတို့ဝိုင်းပြီးစူးစမ်းနေတဲ့သဘောမှရှိတယ် framework နဲ့ပတ်သက်ပြီးတော့ညှိနှိုင်းမဲ့ဟိုပါအနေထားမျိုးတွေကတော့အချိန်နည်းနည်းယူရပါဦးမယ
်ဒီအစိုးရကလည်းဒီစက်တင်ဘာလကုန်လောက်မှာသူတို့ပြစ်ခတ်ရစေးတနင်္ဂနွေပြစ်ခတ်ရစေးလက်မှတ်ရေးထိုးနိုင်မယ်လို့ပြောနေတော့ကြတော့3လနဲ့6လကြားထဲမှာနိုင်ငံဆွေးနွေးပွဲဖြစ်လာရင်အဓိကဆရာတို့အနေနဲ့ဘယ်လိုမျိုးခုနှစ်ရက်စာဆွေးနွေးပွဲတွေကြိုတင်ပြင်ဆင်သွားနိုင်တဲ့အလားအလာများရှိလားခင်ဗျ
ဒီနေ့ကမှတော့ကျွန်တော်ဒီအမှန်တမ်းပြောရရင်မိတ်ဆက်ကြတာပါဗျာပါတီကောင်းဆောင်တွေအားလုံးစုစုစည်းစည်းမိတ်ဆက်ရင်းရင်းနှီးနှီးမိတ်ဆက်တာပါနော်အဲ့ဒီနောက်ပြီးတော့တို့ရဲ့သဘောထားကိုဆွေးနွေးတဲ့သဘောပဲဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေတောင်းဆိုနေတဲ့ဒီ Federal Democrat တိစောက်တဲ့ကိစ္စမှာရောဆရာတို့တိုင်းသားပါတီတွေကဘယ်လိုများသဘောထားရှိပါလဲခင်ဗျ
ကျွန်တော်တို့ကဖက်ဒရယ်တပ်မတော်သုံးမွေပြည်ထောင်စုတပ်မတော်တစ်ခုတည်းပါပဲကြာနော်နာမည်ပဲဖက်ဒရယ်ဆိုတာလည်းပြည်ထောင်စုဖြစ်တယ်လေနော်ပြည်ထောင်စုတပ်မတော်ရဲ့ဖက်ဒရယ်တပ်မတော်ဆိုတာအမှန်တိုင်းပြောရရင်တော့တစ်ခုတည်းပါပဲကြာဟောအခေါ်ဝေါ်ကွဲလွဲတာလို့ပဲကျွန်တော်ယူဆပါတယ်ဒီနေ့တွေ့ဆုံတဲ့ဒီနေ့ရဲ့တွေ့ဆုံတာကတော့နိုင်ငံရေးပါတီအားလုံးရဲ့သဘောထားကိုကျွန်တော်တို့ကလွတ်လပ်အလွတ်တဘောနဲ့လာမဲ့ framework နဲ့လာမဲ့ political dialogue နဲ့ political dialogue မတိုင်ခင်မှာရေးဆွဲမဲ့ framework ပေါ့နော်အဲ့ဒီပေါ်မှာကျွန်တော်တို့ဘယ်လိုလုပ်ကြရင်ဘယ်လိုဆောင်ရွက်ကြရင်ဘယ်လိုပူးပေါင်းပါဝင်ကြရင်ကောင်းမလဲဆိုတာကိုဆွေးနွေးတဲ့ပထမဆုံးဆွေးနွေးပွဲပဲဖြစ်ပါတယ်ခင်ဗျ
ဟုတ်ကဲ့ဦးစောသမီးကို RFA အထူးပဲကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးပါခင်ဗျ